American System မော်တော်ယာဉ်တန်းတစ်ခုဟာစနေနေ့ကအီရန်နိုင်ငံကနေဆီးရီးယားနိုင်ငံအရှိမြောက်ပိုင်းကကမရှလီမျိုးကလေးကိုဝင်လာတာကို Arab 24ရုပ်သံသတင်းမှာပြသခဲ့ပါတယ်။လေကြောင်းအကားအကွယ်ပေးထားတဲ့ American System 73ဆင်းဟာအီရန်နဲ့ဆီးရီးယားကြားက El Walid နယ်စပ်ကင်းစခန်းကိုဖျက်ပြီးဝင်လာတယ်လို့ဖော်ပြထားပါတယ်။ဒါဟာဆီးရီးယားအရှိမြောက်ပိုင်းကနေ American တပ်သား1000ကိုပြန်ပြီးခေါ်ယူခဲ့ပြီးတဲ့နောက်ရဲ့တော်ကြာမှာပြန်ဝင်လာတာလည်းဖြစ်ပါတယ်။ဆီးရီးယားရှေ့ပိုင်းဒေသမှာတပ်တွေတိုးမြင့်ပြီးဆက်လက်နေရာချထားဖို့ American ပြည်ထောင်စုကစီစဉ်နေတာပါ။ဆီးရီးယားကရေနံလောက်ွက်တွေIS စစ်သွေးကြော်တွေလက်ထဲမရောက်စေဖို့အဲ့ဒီနေရာကို American တပ်သားတွေနဲ့တန်ချက်ကကားတွေဆစ်လွတ်မယ်လို့ American ကာကွယ်ရေးဝန်ကြီး Mark Esper ကတောက်ကြံနေကပြောခဲ့ပါတယ်။ American တပ်တွေ Syria ကနေရုတ်သိမ်းလိုက်တာနဲ့ IS စစ်သွေးကြော်ချင်းမိုးရင်မှာ American နဲ့အတူလက်တွဲတိုက်ခိုက်ခဲ့တဲ့ YPG Quds ပြည်သူစစ်တွေကိုတူရကီကချက်ချင်းလို့ Syria နယ်စပ်ကျော်ဖြတ်ကျူးကျော်ပြီးပြစ်မှတ်ထားတိုက်ခိုက်ခဲ့တာပါ။တချိန်တည်းမှာပဲတူရကီနဲ့ Russia တို့ကြားဒီသတင်းပတ်အစောပိုင်းရထားတဲ့သဘောတူညီချက်ရဒီ YPG cuts တက်တွေဖယ်ပေးဖို့တတ်မှတ်ချိန်တိုင်းဖယ်မပေးရင်တူရကီနယ်စပ်ဆီးရီးယားမြောက်ပိုင်းက cuts အကြမ်းဖက်သမားတွေကိုတူရကီစစ်တပ်ကရှင်းလင်းရနိုင်မယ်လို့တူရကီသမ္မတ recep tayyip erdoğan ကစနေနေ့မှာပြောကြားခဲ့ပါတယ်